နဲ့ရင်ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။တင်ဆက်ပေးသွားမယ့်သတင်းတွေကတော့စိုက်ပါဘေးကင်းမှာ COVID-19 နဲ့သတင်းအမှားများကောင်းစဉ်ဖြင့် online ဆွေးနွေးပွဲကျင်းပမယ်ဆိုတဲ့သတင်း၊ဂိမ်းတချို့ဖြတ်သိမ်းပြီးအားကိတ်နည်းပြဟာပြောင်းလဲလိုက်တဲ့ Apple ဆိုတဲ့သတင်း၊ August လအတွင်းမိတ်ဆက်မယ်ဒုတိယမြောက်မျိုးဆက်တဲ့ Xbox Game Set ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့စိုက်ပါဘေးကင်းမှာ COVID-19 နဲ့သတင်းအမှားများကောင်းစဉ်ဖြင့် online ဆွေးနွေးပွဲကျင်းပမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Cyber Baking ကနေနဖက်ရည်စကားဝိုင်း TikTok နဲ့ပူးပေါင်းပြီး online ဆွေးနွေးပွဲကို COVID-19 နဲ့သတင်းအမှားများကောင်းစဉ်နဲ့ဇူလိုင်လ5ရက်မှာပြုလုပ်သွားမယ်လို့သိရပါတယ်။ online ဆွေးနွေးပွဲအတွက် Zoom ကနေပါဝင်ခြင်းသူတွေအနေနဲ့ register လုပ်ထားနိုင်တယ်လို့ Cyber Baking ရဲ့တရားဝင် Facebook စာမျက်နှာကနေလည်း live link သွားမှာဖြစ်တယ်လို့သိရပါတယ်။ဇူလိုင်လ5ရက်နေ့ည7:00ကနေ9:00အထိကျင်းပမှာဖြစ်ပြီးတော့စိုက်ပါဘေးကင်းမှာဥရဲသူရသက်အပြင်အထူးအပ်တဲ့အနေနဲ့မတိရာစမ်းချောင်းကလည်း COVID-19 နဲ့သတင်းမှားများအကြောင်းတွေကိုဆွေးနွေးသွားမှာပဲဖြစ်ပါတယ်
။ဆက်လက်ပြီးဂိမ်းတချို့ဖြတ်သိမ်းပြီးအားကိတ်နည်းပြဟာပြောင်းလဲလိုက်တဲ့ Apple ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Apple ဟာလဆင်ကြီးပေးသွင်းရတဲ့ဂိမ်းဝင်ဆောင်မှုအားကိတ်မှာဖြန့်ချီဖို့စီစဉ်ထားတဲ့ဂိမ်းတွေကိုဖြတ်သိမ်းလိုက်ပါတယ်။ Apple အနေနဲ့ကစားသူတွေအားကိတ်ကိုပြန်လည်ရောက်ရှိစေဖို့ဂိမ်းအသစ်တွေလိုအပ်တာကြောင့်အခုလိုအပြောင်းအလဲလုပ်ခဲ့ပါတယ်။လူတွေများများပြန်လာကစားစေမယ့်ဂိမ်းတွေကိုရှာဖွေဖို့စာချုပ်ချုပ်ထားတဲ့ဂိမ်း developer တချို့ကိုအားကိတ်အမှုဆောင်အရာရှိတကူကပြောခဲ့တယ်လို့ Bloomberg ကဖော်ပြထားပါတယ်။ Apple အားကိတ်ကိုစလဲက Grimstone, Creamy, Multi Level Pizza ဂိမ်းတွေလိုမျိုးလူကြိုက်များအောင်ဆောင်ရွက်ဖို့ညွှန်ကြားထားပါတယ်။ Bloomberg သတင်းအရ Apple ဟာဂိမ်းဆောင်ရွက်ရေးမှတ်တိုင်အတွက်စာချုပ်ဖြတ်သိမ်းလိုက်တဲ့ Game Studio တွေကိုပတ်စပ်ပေးခဲ့ပြီးတော့ Apple လိုအပ်ချက်နဲ့ကိုက်ညီမှုရှိရင်အနာဂတ်မှာလက်တွဲလုပ်ကိုင်မယ်လို့ပြောခဲ့ပါတယ်။ Developer တချို့အနေနဲ့စာချုပ်ဖြတ်သိမ်းခံရမှုကြောင့်ဘန်နာရေးအခက်အခဲနဲ့ကြုံတွေ့ရဝင်ရှိနေပါတယ်။အဲ့ဒီဂိမ်းတွေက Android ပေါ်က Google ရဲ့အလားတူ Play Pass ဝင်ဆောင်မှုလိုမျိုးအခြား platform မှာထွက်နိုင်ပေမယ့်မလုံလောက်နိုင်ပါဘူး။Apple Arcade Play Pass ပေါ်ကဂိမ်းတွေကိုကစားသူအရေးအတွက် Matrix စနစ်အခြေခံပြီးတော့ပတ်စံပေးချေပါတယ်။ Apple ကတော့ Developer ဂိမ်းတွေနဲ့အပြန်အလှန်အပေးယူပြုလုပ်ပါတယ်။နောက်ဆုံးသတင်းချက်ပုံအနေနဲ့ August လအတွင်းမိတ်ဆက်မဲ့ဒုတိယမြောက်မျိုးဆက်တဲ့ Xbox Game Set ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Microsoft ဟာဒုတိယမြောက်မျိုးဆက်တဲ့ Xbox Game Set ကိုမိတ်ဆက်မဲ့ကိစ္စကိုပေါ့ကြားထွက်ပေါ်ခဲ့တဲ့ကုမ္ပဏီစာရွက်စာထဲမှာဖော်ပြထားပါတယ်။အဲ့ဒီဂိမ်းဆက်ကိုAugustအတွင်းမိတ်ဆက်မယ်လို့ကွန်လာဟာလာထွက်ပေါ်နေပါတယ်။မူလက Microsoft က Zoom မှာလှုပ်ဝက်အမည် Lord Hat ဂိမ်းဆက်ကိုမိတ်ဆက်ဖို့အစီအစဉ်ထားတယ်လို့ Eurogamer ကဖော်ပြခဲ့တယ်။အခုဆိုရင် Microsoft ကအစီအစဉ်တွေကို August လအထိရွှေ့ဆိုင်းလိုက်ပါတယ်။ Microsoft ဟာဈေးသက်သာတဲ့ Xbox ဂိမ်းဆက်ကိုထုတ်လုပ်ဖို့အစီအစဉ်နေတာလအနေနဲ့ကြာပါပြီ။ပြီးခဲ့တဲ့အပတ်ကပေါ့ကြားထွက်ပေါ်ခဲ့တဲ့ Microsoft စာရွက်စာထဲမှာဖော်ပြထားပါတယ်။ဈေးသက်သာတဲ့ Lord Hat ဂိမ်းဆက်က Xbox Series H နဲ့CPU တူညီမယ်လို့စာရွက်စာတမ်းမှာဖော်ပြထားပါတယ်။ဒါအပြင် RAM 7.5GB နဲ့ GPU စွမ်းဆောင်ရည် 4TB slot ပါဝင်လာပါတယ်။ Xbox Series H မှာတော့အသုံးပြုနိုင်တဲ့ RAM 30.5GB နဲ့ GPU စွမ်းဆောင်ရည် 12TB slot ပါဝင်တယ်။အခုသတင်းကအမှန်ဆိုရင် Microsoft က Xbox Series H နဲ့အတူဒုတိယမြောက်မျိုးဆက်သစ် Xbox ကိုလည်းထုတ်ဖော်မိတ်ဆက်နိုင်ပါတယ်
။အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာသာဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝင်းမို့ပါ။